နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမ်စ်စစ်သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးခံရသူကျောင်းသူ200ကျော်ဗမာရှိတယ်လို့ဆိုတာကိုစစ်တပ်ကသိထားပြီဖြစ်တယ်လို့နိုင်ဂျီးရီးယားထိပ်တန်းစစ်ဘက်ခေါင်းဆောင်တူကပြောလိုက်ပါတယ်သူတို့ဒါပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အင်အား300မှာတော့အခက်အခဲရှိလိမ့်မယ်လို့ဆိုပါတယ်စီးရေးစီမံချက်လုပ်မယ်ဆိုလို့ရှိရင်ပြန်ပြီးဆွဲခံရတဲ့မင်းကလေးငယ်တွေအတွက်အနေရကြီးတယ်လို့နိုင်ဂျီးရီးယားကာကွယ်ဦးစီးချုပ်လီဒတ်ပုချုပ်ကြီးအဲလက်စ်ဘာဒါကသတင်းတောက်တွေကိုတင်လာနေကပြောခဲ့တာပါသူတို့ကိုကယ်ဖို့ကြိုးပမ်းနေဆိုတဲ့ခေါင်းစဉ်အောက်မှာပဲမင်းကလေးငယ်တွေကိုတပ်ပစ်တယ်လို့ဖြစ်သွားနိုင်တယ်လို့ဆိုပါတယ်။မင်းကလေးမိဘတွေအတွက်သတင်းကောင်းကတော့သူတို့ဘမရှိတယ်ဆိုတာကိုသိထားတာဖြစ်ပြီးတော့ထုတ်ဖော်ပြောလို့တော့မရသေးဘူးလို့ဗိုလ်ချုပ်ကြီးပတ်ဒါကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ချက်ဘော့မြို့ရဲ့လေတန်းကျောင်းတစ်ခုမှာဆမွေးဝဲဖြစ်နေစဉ်ဧပြီလလယ်ပိုင်းဒီမင်းကလေးငယ်တွေဖမ်းဆီးပြန်ပြီးဆွဲခံခဲ့ရတာဖြစ်ပါတယ်။ဒီလိုရကူသူတို့လောက်တာဆိုပြီးတော့ Boko Haram စစ်သွေးကြောအဖွဲ့ကဝန်ခံပြောဆိုထားပြီးတော့သူတို့အဖွဲ့ကဖမ်းခံထားတဲ့သူတွေနဲ့ဒီမင်းကလေးငယ်တွေကိုအလဲလဲလုပ်လို့ရဆိုပြီးတော့ကန့်လန့်ထားပါတယ်။ပျောက်ဆုံးနေတဲ့ဒီမင်းကလေးတွေကိုမကယ်ထုတ်နိုင်တဲ့အပေါ်မှာတော့ Nigeria သမ္မတ Goodluck Jonathan နဲ့သူ့ရဲ့ဆွေရအဖွဲ့အပေါ်ပြည်တွင်းကရောပြည်ပကပါပြင်းထန်ကိုဝေဖန်ခဲ့ကြပါတယ်။မင်းကလေးငယ်တွေပြန်လည်လာဖို့အတွက် Nigeria ဆွေရကိုဒီ American ပြည်သူ့ပါဝင်နိုင်ငံအတော်များများကလည်းအကူအညီတွေပေးလျက်ရှိပါတယ်။